ဘရာဇီးနိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတွေလိုက်ပါလာတဲ့စင်လုံကလေရင်ဟာကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းအပြင်ဘက်မှာတနင်္လာနေ့ညပိုင်းတော့ကပြတ်ချခဲ့တာမှာတော့လူ86ယောက်ထဲမှနေသေဆုံးသွားပါတယ်။ဒီစင်လုံကထားတဲ့လေရင်ပေါ်လိုက်ပါလာသူ81ယောက်မှာ9ဦးသာအသက်ရှင်လျက်ကျန်ရစ်တဲ့အကြောင်းကိုလံဘီယာရဲတပ်ဖွဲ့မှဗိုလ်မှူးချုပ်ဟိုဆေးဂရာဒူအစီဖီဒိုကပြောပါတယ်။ဗင်နီဇွဲလားလေကြောင်းလိုင်းငယ်တစ်ခုဖြစ်တဲ့လာမီယာပိုင်းဒီလေရင်ဟာဘိုလီးဗီးယားနိုင်ငံကနေထွက်ခွာသွားတာဖြစ်ပြီးတော့ကိုပါဆက်အမေရိကနာဘောလုံးပွဲဒီနောက်ဆုံးပွဲစဉ်ကစားဖို့အတွက်ကိုလံဘီယားနိုင်ငံကိုထွက်ခွာလာတဲ့အချိန်မှာပြတ်ကျခဲ့တာပါ။ရာသီဥတုမှုန့်ပိုင်းနေတာကြောင့်ဘာကူမှတဲတဲကွဲကွဲမမြင်ရတဲ့အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်။သေဆုံးသွားသူတွေရဲ့မိသားစုတွေနဲ့ဘောလုံးအသင်းကိုကူညီပေးနိုင်ဖို့အစိုးရကစူးစမ်းနေတဲ့အကြောင်းဘရာဇီးသမ္မတမီရှယ်တင်မီကပြောပါတယ်။သိဆုံးသွားတဲ့ဘောလုံးသမားတွေနောက်သူတို့နဲ့အတူလိုက်ပါသွားတဲ့သတင်းသမားတွေရဲ့မိသားစုတွေခံစားနေကြတဲ့ပူဆွေးသောကတွေကိုတတ်တရာရရှိဖို့အစိုးရကဘာမှမစူလှုပ်ဆောင်ပေးသွားပါမယ်လို့လည်းသမရတင်မီကပြောပါရယ်လေဟာစီကုံပြီးတော့ပြတ်ကျတာဖြစ်ပုံရတယ်ဆိုတဲ့ပြောဆိုမှုတွေကိုတော့တာဝန်ရှိသူတွေကညှင်းဆို့ထားပြီးလျှက်စစ်ပိုင်းဆိုင်ရာချုပ်ယွင်းမှုတစ်ခုခုကြောင့်ဖြစ်နိုင်တဲ့အပေါ်မှာစုံစမ်းစစ်ဆင်နေတဲ့အကြောင်းကိုလံဘီယာရပ်ဖက်လေကြောင်းဌာနအကြီးအကဲအယ်ဖရက်ဒိုဘူကာနေကိုရာကပြောပါရယ်ရှင်